ဟောလီဝုဒ်ရဲ့အခမ်းအနားဆုံးဆောင်တွဲလက်ထက်တဲ့သတင်းကြောင့်ဩဂတ်လမှာတော့မီဒီယာတွေတော်တော်ကိုရုပ်ရှင်သက်သက်ဖြစ်သွားခဲ့ရတာပါသူတို့နှစ်ဦးကတော့ပေါင်းသင်းလာခဲ့တာကြာပြီမလို့လက်ထက်တဲ့သတင်းကအရင်ကြီးမထူးလောက်ဆိုပေမဲ့လည်းအန်ဂျလီနာနဲ့ဘရက်ပစ်လက်ထက်ပြီးတဲ့နောက်တလဆက်တင်ဘာလကောင်ကမင်္ဂလာပွဲသတင်းကြောင့်တော့ကမ္ဘာမိတ်မပြိုရီအများပြအသေးကွဲသွားခဲ့ရပါတယ ဖရန်ချလီနာလို့မီဒီယာတွေကနာမည်ပေးထားတဲ့အန်ဂျလီနာဂျိုလီနဲ့ဘရက်ပစ်တို့ဇုံတွေ23ရက်နေ့စနေနေ့ကပဲလက်ထပ်လိုက်ကြတာပါဖြစ်သစ်မှာပဲသူတို့ရဲ့အနည်းဆုံးအတိုင်းဝိုင်းနဲ့တိတ်တိတ်ဆိတ်ဆိတ်လက်ထပ်လိုက်ကြတာဖြစ်ပါတယ်အသက်50အရွယ်ဘရက်ပစ်နဲ့39နှစ်အရွယ်အန်ဂျလီနာဂျိုလီတို့ဟာ2005ခုနှစ်မှာ Mr. and Mrs. Smith ရုပ်ရှင်ဇာတ်ကားရိုက်တုန်းကအစပြီးတော့ချစ်ကြိုက်ခဲ့တာဖြစ်ပါတယ်အဲလိုမျိုးစနေနေ့မှာသူတို့လက်ထပ်ပြီးတော့နောက်ကြာသပတေးနေ့မှာတော့ Brad Pitt ကမီဒီယာအခမ်းအနားတစ်ခုတက်ရောက်လာတာမှသူ့လက်မှာရွှေလက်ထက်လက်စွပ်ဝတ်ထားတာတွေ့ရပါတယ်။အဲ့ကြာသပတေးနေ့မှာပဲသူတို့လက်ထက်ပြီးစီချောင်းကျင်းကြချက်လဲထွက်လာတာပါ။သူတို့ကပြင်သစ်ကသူတို့ပိုင် Mirrorverse ရဲတိုက်ကဖျားချောင်းနေမှာလက်ထက်ခဲ့ကြတာဖြစ်တယ်လို့သူတို့ရဲ့ပြန်ကြားရေးတာဝန်ခံ Martin Torres ကပြောပါတယ်။သူတို့နှစ်ဦးရဲ့ရင်သွေးအရင်ရောမွေးစားစုစုပေါင်းကလေး6ယောက်လုံးဒီမင်္ဂလာပွဲမှာပါဝင်ဆင်နွှဲခဲ့ကြပါတယ်။သူတို့ရဲ့မွေးစားသားတွေဖြစ်တဲ့ Maddox နဲ့ Bex ကသူတို့သမီးဖြစ်တဲ့သူတို့ရဲ့အမေကိုမင်္ဂလာဆင်းရဲကိုတွဲပြီးတော့ခေါ်လာပေးခဲ့ပါတယ်။သမီးတွေဖြစ်တဲ့ Zahara နဲ့ Vivian တို့ကတော့သူတို့ channel ကပန်းမွင့်တွေကိုစုပြီးတော့ပန်းကျဲပေးခဲ့တာပါ။နောက်သမီးနဲ့သားဖြစ်တဲ့ Sheila နဲ့ Knox တို့ကတော့လက်ထက်လက်စွပ်ကိုတည်ပေးခဲ့ကြပါတယ်။သူတို့က California ဥရေရလက်ထက်ခဲ့ကြတာဖြစ်ပြီးတော့ California ကတရားသူကြီးကပြည်သစ်နိုင်ငံမှာလိုက်ပြီးတော့လက်ထက်ထင်ရှားပေးခဲ့တာဖြစ်ပါလိမ့်ရှင်။ဆွဲတဲ့ဟောလိဝုဒ်မင်းသား George Clooney လက်ထပ်သွားခဲ့ပါပြီ George Clooney ဟာ Lebanon နယ်ပယ်လူအခွင့်အရေးရှင်နေ Amal Alamuddin နဲ့ Italy နိုင်ငံ Venice မြို့မှာလက်ထပ်ထင်မြင်ခဲ့ပါတယ်သူမျိုးတွေဘောက Venice မြို့ရဲ့14ရာစု Carfacetti မြို့တော်ခန်းမကို George Clooney နဲ့ Amal Alamuddin တို့ရောက်လာကြတော့သူမျိုးထဲမှာရဲရဲရင်နဲ့ Paparazzi ဓာတ်ပုံဆရာတွေရဲ့လှေသင်းမောတွေတတိကြီးလိုက်ပါခဲ့ကြပါတယ်သူတို့ဇုံတွေကပြီးခဲ့တဲ့သတင်းပတ်စနေစက်တင်ဘာလ29ရက်နေ့မှာတော့မိတ်ဆွေပေါင်းစင်တဲ့မိသားစုဝင်တွေကိုတည်ထောင်ဖိတ်ကြားပြီးတော့လက်ထက်ထိမ်မြှင့်ပါတီလုပ်ခဲ့တာပါသူတို့မျိုးတော်ခမ်းမမှာလက်မှတ်အရေးထိုးတာကတော့10မိနစ်လောက်ပဲကြာပြီးတော့မင်းသားရဲ့မိတ်ဆွေယောမမျိုးတော်ဝင် Walter Valtroni ကသူတို့ကိုလက်ထပ်ပေးခဲ့ပါတယ်အသက်36နှစ်အရွယ်သူတို့သမီးကတော့အဖြူဆွတ်ပေါင်းပြီးနဲ့ခါပြက်အင်းကြီးအမဲရောင်ဖဲပြားတက်ထားတဲ့အုတ်ထုပ်အကြီးကြီးကိုဝတ်ထားတာပါအသက်53နှစ်အရွယ်သူတို့သား Clooney ကတော့မိခုံရောင်ဖျော့ဖျော့ကုတ်အင်းကြီးပေါင်းပြီးနဲ့ဖြစ်ပါတယ်ရေချောင်းတက္ကစီစပီဘုတ်နဲ့ရောက်လာခဲ့တဲ့ဇုံတွေကအမော်ရီချစ်ချင်းမြစ်တာလို့နာမည်ပေးထားတဲ့အဲဒီစပီဘုတ်နဲ့ပဲပြန်သွားပါတယ်။သူတို့က Grand Canal တူမြောင်တခြားတခြားသင်္ဘောလေးတွေဘောကဓာတ်ပုံဆရာတွေတံတားတွေဘောကနေသူတို့ကိုစောင့်ကြည့်နေတဲ့ပရိသတ်တွေကိုလက်ပြနှုတ်ဆက်သွားခဲ့သေးတာပါ။အဲဒီသူတို့ရဲ့ခီးတို့လေးကပဲ Oscar နှစ်ထပ်ခွင့်ဆုရှင် George Clooney ကိုပြုမေလို့စိတ်ကူးရင်အိမ်မက်မင်းသားစင်းကနေထုတ်ပြလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတော်ကြာတုန်းကတော့သူကိုယ်တိုင်ပဲသူဘယ်တော့မှအိမ်အောင်ထပ်ပြုတော့မှာမဟုတ်ဘူးဆိုပြီးတော့မင်းသမီးမီရှယ်ဖိုင်ဖာနဲ့ဒေါ်လာတသိန်းကြီးလောင်းခဲ့ဘူးတယ်လို့ဆိုပါတယ်။သူကပထမအိမ်အောင်နဲ့1993မှာကွဲသွားခဲ့တာဖြစ်ပါတယ်။သူတို့မင်္ဂလာပွဲလာတက်တဲ့ဧည့်သည်တွေအတွက်စပီဘုတ်တွေနဲ့မြို့တော်ဝိုင်ဟိုဒီလိုက်ဖို့တော့အဲဒီစပီဘုတ်တွေက ML နဲ့ Joshua ရဲ့နာမည်အတူကအေဂျီလို့တက်ထားပါတယ်တဲ့။ဒေါ်တော်လေးကိုချစ်တတ်ကြတဲ့ဇုံတွေလို့ပဲတွေးမိပါတယ်နော်။2014ခုနှစ်အတွင်းကြေကွဲဝမ်းနည်းစရာသတင်းတွေထဲမှာဆိုရင်တော့ပြီးခဲ့တဲ့2014ကနာမည်ကြီးအမှုပညာရှင်တွေအတော်သိဆုံးခဲ့ရတဲ့နှစ်ပဲလို့ဆိုရမှာပါ Vampire Diary TV ဇာတ်လမ်းတွေတွေကကင်မရာလက်ထောက်မလေးကအစနာမည်ကျော်ဖက်ရှင်ဒီဇိုင်နာနဲ့ဟာသမင်းသားကြီးတဦးအဆုံး2014ခုနှစ်မှာကွယ်လွန်သွားကြပါတယ်ဟာသဇာတ်ကားတွေရည်ရှင်စရာတင်ဆက်မှုတွေနဲ့နာမည်ကျော်ဝါရင်သရုပ်ဆောင်တွေဖြစ်ကြတဲ့ Robin Williams နဲ့ John Rivers တို့အမေရိကန်ရဲ့အနွေကာလမှာကွယ်လွန်သွားခဲ့ကြတာပါအ အသက်63နှစ်အရွယ် Robin Williams ကအသက်82နှစ်အရွယ် John Rivers ရောရုတ်တရက်ကြီးကွယ်လွန်သွားခဲ့တာဖြစ်လို့အားလုံးအထိတ်လန့်ရှိခဲ့ရပါတယ。ဒုတိယဘက်မှာကွယ်လွန်သွားခဲ့တဲ့မင်းသားကြီး Robin Williams ရဲ့ရိုးပြောင်ကိုအမေရိကန်ပြည်အစုအနောက်ပိုင်း San Francisco ပင်လယ်အော်မှာကျဲဖြန့်ခဲ့တယ်လို့ Marin မြို့နယ်ကဩဂုတ်လ22ရက်နေ့ကထုတ်ပြန်တဲ့သူ့ရဲ့သေခြင်းမှာပြောထားပါတယ်။ California ပြည်နယ် Tiburon မြို့နေအိမ်မှာကိုယ့်ဘာကိုကျိုးဆွဲချတည်သွားတဲ့ Robin Williams ဟာစိတ်ကြဝင်တာပြင်းပြထန်ထန်ခံစားနေရပြီးတော့အာယုံကြောချွတ်ရွင်တဲ့ Parkinson disease ဝေဒနာလည်းစတင်ခံစားနေခဲ့ရတာဖြစ်ပါတယ်။စင်နာထက်တန်ပြီးတော့မမနာမကြည့်တဲ့ကဘာကျော်သရုပ်ဆောင်မင်းသားကြီး Robin Williams ရုတ်တရက်ဆုံးမသွားခဲ့တာကို Hollywood အသံဝိုင်းတစ်ခုလုံးကြေကွဲခဲ့ရတာပါ Robin Williams ကိုဂုဏ်ပြုတဲ့အနေနဲ့သူ့ရဲ့ဓာတ်ပုံတစ်ပုံကို Washington မြို့တော်က Smithsonian ပုံတူပကြီးပြလိုက်မှာဩဂုတ်လ12ရက်နေ့အင်္ဂါနေ့ကပဲချိန်ဆပါတယ်အဲ့ဒီဓာတ်ပုံက1989ခုနှစ်မှာဓာတ်ပုံဆရာ Michael Dressler က Time Magazine အတွက်ရိုက်ကူးခဲ့တာဖြစ်ပြီးတော့အဲ့အင်္ဂါနေ့မနေ့အထိပဲပြလိုက်ရဲ့စတိုကန်ထဲမှာရှိနေခဲ့တာပါ
Help shape American history and culture Robin Williams major entertainment star for the last 40 years almost
ကျွန်တော်တို့ဒီပုံတူပကြီးပြလိုက်က American သမိုင်းနဲ့ယဉ်ကျေးမှုပုံဖော်ရမှာပါဝင်ခဲ့ကြတဲ့သူတွေရဲ့ဘဝကိုဂုဏ်ပြုဖို့ရည်ရွယ်တာပါမင်းသားကြီး Robin Williams ဟာပြီးခဲ့တဲ့နှစ်ပေါင်း40နီးပါးကာလတခြားဖြောပြေးလောကမှာအထူးထင်ရှားတဲ့ပုဂ္ဂိုလ်ကြီးပါဒီမနေ့အိယာနိုရောသူ့ရဲ့နာရေးသတင်းဖတ်ပြီးတာနဲ့ Robin Williams ရဲ့ပုံလူကိုငါတို့ရဲ့ပြားလိုက်မှာချိန်မှလို့တွေးမိခဲ့ပါတယ်ဆိုပြီးတော့ပြားလိုက်ရဲ့ဝိုင်းရင်သမိုင်းပညာရှင် David Ward ကပြောပါတယ် Robin Williams တကယ်လဲမရဲ့ဟာတဘွဲကစားလို့ရုပ်ရှင်ကြီးအထိဖြောပြေးပုံစံမျိုးစုံမှာပါရမီရင့်တန်သူပါသူဟာ1998ခုနှစ်က Goodwill Hunting ရုပ်ရှင်မှာစိတ်ပညာရှင်အဖြစ်နဲ့တရုတ်ဆောင်ပြီးတော့ Oscar ဆုရရှိခဲ့ပါတယ်။ဒီထင်ရှားတဲ့သူ့ရဲ့ Time Magazine မျက်နှာပုံပုံကိုတော့ Smithsonian ပုံတူပကြီးပြတိုင်းမှာတပတ်တာချိတ်ဆွဲပြသပါတယ်ရှင်။ကျော်အမေရိကန်ဟာတာအမှုပညာရှင် John Rivers ဟာအသက်82နှစ်အရွယ်မှာပဲနယူးယောက်ဆေးရုံတရုံမှာကွယ်လွန်သွားခဲ့ပါတယ်။ John Rivers ဟာဟာတာအမှုပညာလောကမှာထင်ရှားတဲ့အရှိဆောင်အမျိုးသမီးတဦးဖြစ်တာကြောင့်သူကွယ်လွန်သွားတဲ့ပုံမှာသူ့ကိုချစ်ခင်မျက်နှာအားပေးတဲ့ပရိသတ်တွေအထူးကိုဝမ်းနည်းကြေကွဲကြရသလိုသူ့ရဲ့လှုပ်ခေါ်ကံပြတီနဲ့အမှုပညာရောင်းရင်းတွေလည်းအထူးကိုဝမ်းနည်းခဲ့ကြရတာပါ။John Rivers ရဲ့ဟာတာနော်ပြီးတော့ကိုကိုကိုလောင်မြောင်ဝေဖန်တတ်တာရီရုပ်ရှင်ဂီတာဘက်ကအမှုပညာလောကသားတွေအကြောင်းရွေးတဲ့တဲ့ဟာတာလို့ပြောတတ်တာရီကို250ကျအောင်လူတန်းပေါင်းများစွာကနှစ်ချိုက်သဘောကျခဲ့တာပါသူကဆံဝင်စီမားလဲချောင်းနဲ့ပတ်သက်ပြီးတော့ခွဲစိတ်မှုအသေးစားလေးတစ်ခုလှုပ်တော့မှရုတ်တရက်နှလုံးရောဂါဖောက်သွားလို့ဆေးရုံတင်ခဲ့ရပြီးတော့နောက်ထပ်ရက်အနည်းငယ်မှာပဲသတိပြန်မလဲလာတော့ပဲနဲ့ကွယ်လွန်သွားခဲ့တာဖြစ်ပါလေRolling Stone အဆိုတော့ Mick Jagger နဲ့ကာလကြာပေါင်းသင်းလာခဲ့တဲ့ချစ်သူ Lawrence Scott တယောက်ကတော့မလမှာကျိုးဆွဲချတည်သွားခဲ့လို့သူ့ကိုချစ်တဲ့သူတွေအားလုံးအထိတ်တလန့်နဲ့ကြေကွဲဝမ်းနည်းခဲ့ကြရတာပါ။အရင်ကကိုရိုင်းလဲစူပါမော်ဒယ်တဦးဖြစ်တဲ့ Lawrence Scott ရဲ့ fashion လက်ရာတွေကို Hollywood အကျော်မော်တွေဖြစ်တဲ့ Nicole Kidman တို့Amy Adams တို့ Penelope Cruz တို့ကဝစ်စင်တာဖြစ်ပါတယ်။သူကကိုယ့်ဘာကိုတတ်တည်တာဘာကြောင့်လဲဆိုတော့စာမျိုးတော့ရေးမထားခဲ့ပါဘူး။သူ့ရဲ့သတင်းစိုးကိုနယ်လဲဖြောပြေးခီးထွက်နေတဲ့ချစ်သူဖြစ်တဲ့ Mitch ကကြားတော့အရန်ထိတ်လန့်ပြီးတော့ဝမ်းနဲ့ပူဆွေးရတယ်လို့သူ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ ဒီ Lawrence Cole ရဲ့ကိုကျက်အချက်လေးတွေနဲ့သူ့လက်ရာကိုလူကြိုက်များတာဖြစ်ပါတယ်။ဒါပေမဲ့သူ့ရဲ့ကုမ္ပဏီကအရှုံးပေါ်နေတယ်လို့ဆိုပါတယ်။မနစ်ကအောက်တိုဘာမှာစီးရင်ချုပ်တော့သူ့ရဲ့ Alex Fashion Limited ဟာ2012ခုနှစ်မှာအကျွေး American Dollar 6သန်းရှိနေတယ်လို့ပြောပါတယ်။ဒါပေမဲ့ဒီကိစ္စနဲ့တော့ကိုဖောက်ကိုတတ်မသေးသင့်ပါဘူးလို့ပြောတဲ့သူတွေကပြောကြတာပါရှင်။American သမ္မတကတော်ရီဖြစ်တဲ့ Jacqueline Kennedy, Nancy Reagan နဲ့ Hillary Clinton တို့အပါအဝင်ကမ္ဘာတလွှားတော်ဝင်မိသားစုတွေအမှုပညာရှင်တွေလူမှုနယ်ပယ်အသီးသီးကနာမည်ကျော်တွေအတွက်နှစ်ပေါင်း50ကျော်ကြာအဝတ်အစားဒီဇိုင်းတွေဖန်တီးထုတ်လုပ်ပေးခဲ့တဲ့နာမည်ကျော်ဒီဇိုင်နာ Oscar de la Renta ကတော့အသက်82နှစ်အရွယ်မှာနေအိမ်မှာကွယ်လွန်သွားခဲ့ပါတယ်ဝါယင်ဖက်ရှင်ဒီဇိုင်နာကြီး Oscar de la Renta ဆုံးပါတဲ့အကြောင်းကိုသူ့ရဲ့ Connecticut အိမ်သားတူကအတည်ပြုသွားတာပါ Spain ရုပ်သံ Univision မှာလည်း Mr. de la Renta ဆန်နှစ်ကြာကင်ဆာရောဂါဆိုးရီးနဲ့ရင်ဆိုင်ခဲ့ရပြီးတဲ့နောက်ကွယ်လွန်သွားခဲ့ပြီလို့သတင်းတင်ပြသွားပါတယ် Dominican ပြည်အောင်စုမှာမွေးဖွားခဲ့တဲ့ Oscar de la Renta ဟာစပိန်နိုင်ငံမှာအမှုပညာဘာသာရပ်ကိုလေ့လာသင်ကြားခဲ့ပြီးတော့1960ပြည့်လွန်ကာလမှာတော့ဖက်ရှင်ကြောင့်နာမည်အရန်ကြီးတဲ့ American သမ္မတကတော့ Jacqueline Kennedy ရဲ့ဝတ်စုံတွေကိုဖန်တီးပေးခဲ့တာမလို့နာမည်ကျော်ခဲ့ပါတယ်။သူကပန်းမွေပန်းကက်တွေနဲ့မိမဆန်ဆန်တင်းငိန်ကြော့ရှင်းတဲ့ဒီဇိုင်းတွေကိုလုံးပေါ်ဝတ်စုံတွေကိုဖန်တီးတတ်သူဖြစ်နေဖက်ရှင်လောကမှာထင်ရှားတာပါ။အခုနောက်ဆုံးဆိုရင်တော့ Oscar de la Renta ကတလောကပဲမင်းသား George Clooney နဲ့လက်ထပ်သွားတဲ့လူခွင့်ရေးရှင်နေ Emma Alamudin အတွက်မင်္ဂလာဝတ်ဆောင်ကိုဖန်တီးပေးခဲ့ပါတယ်ရှင် No the day has gone I'm still all alone How could this be You're not here with me You never said goodbye ဆယ်လေးခုနှစ်ဟာပေါ့ပင်ရဲ့အဆိုတော်မိုက်ကယ်ဂျက်ဆင်ကွယ်လွန်တာ၅နှစ်ပြည့်တဲ့နှစ်လည်းဖြစ်တာပါ2014ဇွန်လ26ရက်နေ့မှာပဲသူကွယ်လွန်တာ၅နှစ်တည်တည်ပြည့်သွားခဲ့ပါတယ်2009ခုနှစ်မှာကွယ်လွန်တဲ့မိုက်ကယ်ဂျက်ဆင်အတွက်ဝန်ထဲကြောင်းအမှုပညာရှင်တွေပြောသွားကြတဲ့အထက်မှာကျူဘာနိုင်ငံမှာတော့သူ့ရဲ့ကွယ်လွန်ခြင်း၅နှစ်မြောက်အထိမ်းအမှတ်ဖြစ်နေဟာဗာနာမြို့မှာဇွန်လ26ရက်နေ့ကဖျော်ဖြေပွဲတစ်ခုကျင်းပခဲ့ပါတယ် Grammy ဂီတ73ချိန်ရရှိခဲ့တဲ့မိုက်ကယ်ဂျက်ဆင်အတွက်ကျူဘာအမှုပညာရှင်တွေစုပေါင်းတင်ဆက်တဲ့ဒီပွဲမှာသူ့ရဲ့နာမည်ကျော်သချင်းတွေဖြစ်တဲ့ Trailer ရော Billie Jean တို့ကိုကျူဘာဂီတပုံစံနဲ့ဆွတ်ပြီးတော့တင်ဆက်ပေးသွားခဲ့ပါတယ်။
Bavia toda la música, todo ese legado, toda esa magia que nos dejó.
Michael Jackson ရဲ့အမြင်နဲ့ပွားသူ့ရဲ့ဂီတနဲ့တူထားခဲ့တဲ့မော်တရုတ်တွေကိုအောက်မေ့သတိရဂုဏ်ပြုတဲ့အနေနဲ့ဒီကိုလာကြတာပါ။ Michael ရဲ့ဂီတဟာနည်းမြေတတ်မှတ်ချက်တွေဘာမှမရှိဘဲကျူဘာမှာတော့လူငယ်တွေရဲ့ပွားကိုပုံဖော်ပေးနိုင်ခဲ့ပါတယ်လို့ပွဲလာကြည့်တဲ့လူငယ်တစ်ယောက်ကလည်းပြောသွားပါသေးကျူဘာဂီတနဲ့ Michael Jackson ရဲ့တချင်တွေရောဆက်ပြီးတော့ဖျော်ပြထားဟာ Michael Jackson ကိုကျူဘာနိုင်ငံသားတွေတကယ်ကိုတလေးတစားနဲ့ဂုဏ်ပြုလိုက်တာဖြစ်ပါတယ်လို့ဒီပွဲကိုရောက်သွားခဲ့တဲ့ American ပြည်သူက Jesse Hughes ကပြောသွားခဲ့ပါတယ်ဟုတ်ပါတယ် Michael Jackson ဟာလူသားအသေးသွားပြီမဲ့နာမည်မသေးတာကတော့သိကြပါတယ်သူ့ရဲ့ Day Album အစ်ချက်ချက်ထွက်ဖို့ရှိနေသေးပြီးတော့ဒီနေ့အစာပိုင်းမှာထွက်တဲ့သူ့ရဲ့ Escape ဆိုတဲ့ Day Album ကလည်းအထူးကိုအောင်မြင်မှုရခဲ့တာပါရှင်ဘဝကုန်လုံးသွားရတဲ့သူတွေကိုနှုတ်ဆက်ခဲ့ရတယ်လို့ပဲအသက်ရှိထင်ရှားရှိနေစေကိုချစ်ရတဲ့သူတွေကိုလည်းမမေ့မလျော့ကိုယ့်ရဲ့မေတ္တာပြဖို့လိုပါတယ်နော်ဒီ2014ခုနှစ်ရဲ့ပျော်ရွှင်စရာမင်္ဂလာပွဲဂျေခွဲဝမ်းနည်းစရာကွယ်လွန်ဆုံးမမှုတွေကနေမယ့်အကျော်ဆုံးသူတွေရဲ့မင်္ဂလာသတင်းအမင်္ဂလာသတင်းတွေပြောခဲ့တာပါရှင်2014ခုနှစ်အတွက်နေမယ့်ကျော်အမှုပညာရှင်တွေရဲ့အောင်မြင်မှုကြရှုံးမှုသတင်းတွေကိုတော့နောက်တစ်ပတ်မှာဆက်ပြီးတော့ပြောပြပေးပါမယ်အားလုံးအတွက်မင်္ဂလာနှစ်သစ်ဖြစ်ပါစေရှင် Thank you.